လီဗျားနိုင်ငံယာယီအုပ်ချုပ်ရေးအစိုးရရဲ့တပ်ဖွဲ့တွေဟာလီဗျားခေါင်းဆောင်ဂဒါဖီတပ်တွေရဲ့ကျန်နေတဲ့ခြေကုပ်စခန်းတွေကိုအပြင်းထန်တိုက်ခိုက်နေကြမှာပဲ။ကမ္ဘာခေါင်းဆောင်တော်များများကတော့ဒီယာယီအုပ်ချုပ်ရေးအစိုးရဘက်ကထောက်ခံကြောင်းပြောဆိုနေကြပါတယ်။ယာယီအစိုးရတပ်တွေဟာတဲကနာရဒီမှာရှိတဲ့ဘန်နီဝါလေးမြို့ကိုဝင်ရောက်ပြီးတော့အဲဒီမှာဂဒါဖီတစ်ဆက်ကန်တပ်တွေနဲ့တိုက်ပွဲတွေအကြီးအကျယ်ဖြစ်ခဲ့ပါတယ်။မျိုးရင်းကနေပြီးတော့လက်ဖြောက်တနတ်သမားတွေချောင်းမြောင်းပစ်ခတ်နေတာကြောင့်အစိုးရတပ်တွေဘက်ကပြန်လည်ဆုတ်ခွာခဲ့ရတယ်လို့သိရပါတယ်။ဂဒါဖီရဲ့မွေးရမြည်ဖြစ်တဲ့ဆတ်မြို့မှာလည်းအသွင်ကူးပြောင်းရေးကောင်စီရဲ့တပ်တွေဟာဂဒါဖီတစ်ဆက်ကန်တွေရဲ့ခုခံမှုကိုအပြင်းထန်ရင်ဆိုင်နေရပါတယ်။နေတိုးတိုက်လေရင်တွေကလည်းဆတ်မြို့မှာပြန်တန်းနေကြပြီးတော့ကမ်းလမ်းမြို့တစ်လျှောက်လုံးမှာတနတ်တန်တွေပောက်ကွဲတန်တွေနဲ့မိကုတွေဖုံးလွှမ်းနေတယ်လို့မျက်မြင်တွေကပြောပါတယ်။တော်လိုင်းတပ်ဖွဲ့တွေဟာဂဒါဖီတပ်တွေရဲ့ခြေကုပ်နေရာတွေကိုသိမ်းယူနိုင်ဖို့ကြိုးပမ်းနေချိန်မှာပဲဂဒါဖီကတော့ဘယ်ရောက်နေတယ်လဲဆိုတာဘယ်သူမှမသိရသေးပါဘူး။နိုင်ဂျာဆူရကတော့ဒီဂဒါဖီရဲ့တာဒူဖြစ်တဲ့ဆာဒီကိုဖမ်းထားပြီးတော့သူ့ကိုလစ်ဗျားနိုင်ငံကိုပြန်ပို့မှာမဟုတ်ဘူးလို့တော့ကြေညာထားပါတယ်။ဂဒါဖီရဲ့လက်ထောက်တွေမိသားစုဝင်တွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလေးကအိန္ဒိချင်းနိုင်ငံတွေကိုထွက်ပြေးတင်းရှောင်နေရတာပါ။မနေ့တော့ကြာနေမှာပဲလစ်ဗျားနိုင်ငံပေါ်မှာအရေးယူပိတ်ဆို့ထားတာတွေကိုလျှော့ပြီးဖို့အတွက်ကုလသမဂ္ဂလူညွေးကောင်စီမှမဲခွဲဆုံးဖြတ်လိုက်ပါတယ်။လစ်ဗျားနိုင်ငံပြည်တွင်းစစ်နောက်ပိုင်းမှာပုံမှန်အခြေအနေတွေပြန်ဖြစ်လာဖို့အတွက်အရင်တုန်းကဒီနိုင်ငံပိုင်ရေနံကုမ္ပဏီနဲ့ဗဟုပန်တွေကိုအရေးယူထားတွေကိုပြန်လည်လျှော့ပြီးဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒါပြင်လစ်ဗျားနိုင်ငံကိုအကူအညီတွေပေးဖို့အတွက်လည်းကုလသမဂ္ဂအဖွဲ့တစ်ခုဖွဲ့ရေးကိုလည်းလုံခြုံရေးကောင်စီကဆုံးဖြတ်ခဲ့ပါတယ်။ကုလသမဂ္ဂအထူးညီလာခံမှာလည်းလစ်ဗျားအသွင်ကူပြောင်းရေးကောင်စီကိုကုလသမဂ္ဂမှာလစ်ဗျားရဲ့ကုစားပြုနေရာဖြစ်တဲ့မဲခွဲဆုံးဖြတ်ပြီးတော့တည်ပြုပေးလိုက်ကြပါတယ်။ဒါကြောင့်မလို့လာမယ့်အထူးညီလာခံမှာတော့ဒီ NDC လို့ခေါ်တဲ့အသွင်ကူပြောင်းရေးကောင်စီအနေနဲ့လစ်ဗျားနိုင်ငံကိုကုစားပြုပြီးတော့တယောက်ဆွေးနွေးနိုင်တော့မှာဖြစ်ပါတယ်။